မန္တလေးပြည်ကြီးတခုမြို့နယ်တွေကစိန်ကပါအထက်ချုပ်ဆက်ရုံကအလုပ်သမားတွေဟာဆက်ရုံတွင်အလုပ်သမားတမက်ကဖွဲ့စည်းဝင်မရရင်အလုပ်ရှင်နဲ့အလုပ်သမားနှစ်ဖက်သဘောတူစာချုပ်အချက်တွေကျေနပ်မှုမရှိတာရဲ့ဆန္ဒပြမှုတွေပေါ်လာတဲ့သဘောတူထားတဲ့အချက်တွေကိုအလုပ်ရှင်ဘက်ကချိုးဖောက်မှုတွေလုပ်တယ်ဆိုတဲ့အကြောင်းပြချက်တွေနဲ့အလုပ်သမား900ကျော်ဟာဆန္ဒပြမှုတွေဖြစ်ခဲ့ပြီးစက်တင်ဘာလ10ရက်နေ့ညပိုင်းမှာပဲသဘောတူညီချက်ရသွားခဲ့ပါတယ်သဘောတူညီချက်ရပြီးတဲ့နောက်17ရက်နေ့မှာတော့အလုပ်ရှင်ကအလုပ်ကိုပိတ်ထားလိုက်ကြောင်းရဲအကန့်အသတ်မရှိပိတ်ထားတယ်ဆိုတဲ့အတွက်စိုးချိန်ကြောင်းကြမှုတွေလုပ်သမားတွေကြားမှာရှိနေပါတယ်အကြောင်းစုံကိုမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မန္တလေးတိုင်းပြည်ကြီးတခုမြို့နယ်ထဲမှာရှိတဲ့စင်ကာပါထဲကျုပ်စက်ရုံကအလုပ်သမား900ကျော်ဟာစက်ရုံတွင်မှာအလုပ်သမားတက်မကဖွဲ့စည်းခွင့်မရခြင်းအလုပ်ရှင်နဲ့အလုပ်သမားနှစ်ဖက်သဘောတူစာချုပ်ပါအချက်လက်တွေနဲ့ပတ်သက်လို့ညှိနှိုင်းလို့မရတဲ့အတွက်စက်တင်ဘာလ10ရက်နေ့မနေ့ပိုင်းကစပြီးဆန္ဒပြခဲ့ပြီးတဲ့နောက်10ရက်နေ့ညနေပိုင်းမှာတော့အလုပ်ရှင်နဲ့အလုပ်သမားသဘောတူညီမှုတွေကိုမြို့နယ်ကအလုပ်သမားညှိနှိုင်းပေးတဲ့အာဏာပိုင်တွေရှေ့မှာအချက်9ချက်နဲ့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။နောက်တစ်နေ့ဖြစ်တဲ့စက်တင်ဘာလ17ရက်နေ့မှာတော့စက်ရုံကိုပိတ်ထားလိုက်ကြောင်းစကတ်ထားတဲ့အတွက်အလုပ်သမားတွေဟာအလုပ်ခွင်တွေကိုဝင်ခွင့်မရခဲ့ဘူးလို့ဆိုပါတယ်။လုပ်ငန်းတူစက်ရုံများတမကရဲ့ဥက္ကဋ္ဌကိုတက်နေအောင်ကအခုလို့ပြောပြပါဗျ
။ကြည့်လေတယ်ပေါ့နော်။နှစ်ဦးတစ်ပါးလူစားချုပ်နေလဲချုပ်တယ်ဗျ။အော်ချုပ်ပြီးတော့ကျွန်တော်တို့မနေ9နာရီလောက်မှာကျွန်တော်တို့နားရပဲရုံတိုင်းလိုက်ကြပါနော်။ဒီကလေးမှကြာတော့ဆက်ရုံကလောက်ပိတ်ပြီဆိုပြီးတော့အလုပ်သွားရတယ်ဆက်ရုံနဲ့ဝင်ဝင်မပေးဘူးပေါ့နော်။ကျွန်တော်မပေးရတဲ့ဒီဟွာကြမ်းမှာဒီကလေးကြာမှာဆက်ရုံကိုပြီးပိတ်တော့မယ်ဆိုပြီးတော့ကျွန်တော်တို့တိုင်းတို့ကညညာမှုဦးစီးထားနေဦးစီးဌာနနဲ့ဖုန်းဆက်ဆောင်ကြတာရှိတယ်ဗျ
။အလုပ်ရုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ကတော့မနေ့ကတော့စင်ကာပါဆက်ယုံမှာပြည်လည်မှုတွေရရှိခဲ့ကြအောင်တင်ပြထားတဲ့စာရရှိခဲ့ပြီးတဲ့နောက်ဆက်ယုံပိတ်တယ်ဆိုတဲ့သတင်းကိုတော့မသိရှိရသေးကြအောင်ပြောပြပါရစ
ေ။ဒီနေ့ပြည်တော်ကုသီပါတင်မပို့သေးဘူးနော်။ပိတ်လို့မရပါဘူး။ဘယ်လိုပိတ်ရလဲလည်းမရှိဘူးလို့ဆိုတော့နော်။မောင်ဇာနီတော်ပါ150ဦးတဲ့။နောက်ဆိုရင်ခါနဲ့စင်ကာပါချီနီဆက်ယုံတဲ့နော်။အောက်ပါသဘောဒီနေ့မှာအဲ့လိုတော့ရခွင့်ချက်တွေရသွားပြီ။ EC စာချုပ်ကညွှန်ကြားချက်များကိုလည်းလို့ရှိနေသူတို့မှလည်းဒီတိုင်းတက်ပြီးတော့လုံးဝညွှန်ကြားမှုဌာနမှအဓိကရရလို့ရှင်တို့မှမျက်နှာဆိုပြီးလက်မရည်ထိုးချုပ်ချသွားမျိုးသဘောတူကြတာအဓိကချက်ကလည်းကိုလိုသမားဖွဲ့ပြီးဖွဲ့ပြီးကျင်းပေါ်တဲ့နှောက်ရှေဟန်တာချင်းကြောက်ချင်းမဲ့ပတ်သက်စီမံခံကုန်သူဝန်ထမ်းအလောကဝန်ထမ်းပြီးပြင်းများပြုလုပ်သွားမျိုးသမားကြောင့်သဘောတူကြပါသည်တဲ့
ဟုတ်ကဲ့
နောက်သုံးချက်ကတော့ကိုကညှမ်းချံပြေးဖွဲ့နေချုပ်ဆူထားတော့တဲ့36လ93ရက်ဆွဲပါငါချက်မှာအလုပ်ပြည့်ရမတမ်းပြီးဖွင့်ယူပါကမျက်စာမဖြတ်တော့ဘူးဝေတိုင်းဆောင်ပေးတော့ပါမည်တဲ့အခုလက်မှတ်ထိုးတဲ့ဆာဇာနီကျော်ပါဇာနီကျော်လက်မှတ်ထိုးတယ
်ဟုတ်ကဲ့
အလို့ရှင်မကတော့ကိုတို့အထွေကိုတည်းလေဥလင်ဦးလက်မှတ်ထိုးတာပေါ့နော်ခွန်ရသူလက်မှတ်ထိုးတာဒီမှာတွေ့တာပေါ့နော
်စင်ကာပါဆက်ယုံဟာအမျိုးသမီးအလုပ်သမား400ကျော်ရှိပြီးဆက်ယုံပိတ်မယ်ဆိုတဲ့သတင်းအတွက်ကြောင့်အလုပ်သမားတွေကြားစိုးရိမ်ပူပန်မှုတွေရှိနေတယ်ဆိုပြီးစင်ကာပါအလုပ်သမားတက်မကဥက္ကဋ္ဌကိုဇာနီကျော်ကဆိုပါတယ
်အလုပ်သမားတွေကတော့နည်းနည်းတော်ဟုတ်တော့ဗျာအတွေ့အကြုံတွေအတွေ့အကြုံလည်းသိမရှိသေးတော့ကြတော့ဒီကျွန်တော်တို့ကအကုန်လုံးတော်တော်ချိတ်ပိတ်ပြီးတော့ဘာမှမဖွင့်တော့ဘူးချိတ်ပိတ်ပြီးတော့ရော်ကြီးပိတ်နေတဲ့မျိုးပေါ့ဗျာအခုကရတယ်သူကအဆက်အုံလုံးပိတ်ပြီးရကတည်းကမရှိကန့်တမရှိကန့်တမရှိဘူးလဲတော့ရေးမတာဘယ်နည်းနေဘယ်နည်းနေဘယ်နည်းနေဘယ်နည်းနေပိတ်မလို့လဲရေးမတာလည်းတုံလို့ကြာတော့ဗျာအကောင်ချိတ်ပိတ်မှာတော့ဘာလို့ရကတည်းနဲ့ပိတ်မှာတော့ဆိုတော့ကျွန်တော်တို့အတွေ့အကြုံကျွန်တော်တို့ထုတ်ပြန်နေပြီဗျာ
ဒီကနေ့စက်ရုံပိတ်ပြီးတဲ့နောက်ရက်တွေမှာဘယ်ရက်ထိစက်ပိတ်မလဲဆိုတာနဲ့ပတ်သက်လို့စက်ရုံကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့စင်ကာပါစက်ရုံကအလုပ်ရှင်များမရှိတဲ့အတွက်မသိရှိကြောင်းရုံးငန်းကဝန်ထမ်းတဦးကပြောကြားပါဗျ။ကျွန်
တော်တို့ဒီစက်ရုံရုံးငန်းကဘာမှမသိသေးပါဘူးရှင်
။စက်ရုံရုတ်တရက်ပိတ်လိုက်မယ်ဆိုရင်တော့ဥပဒေနဲ့မညီညွတ်ကြောင်းအလုပ်သမားတွေအနေနဲ့ဥပဒေနီလန်းရလုံဆောင်ရမယ့်အချက်လက်တွေကိုလည်းအလုပ်သမားရေးဆောင်ရွက်နေသူရှေ့နေဦးထေးကပြောပြပါဗျ။
အာဦးရင်းနဲ့ဆိုင်ရာအလုပ်ပြင်တာမဟုတ်ဦးရင်းနဲ့ဆိုင်ရာဗိမာန်ခေယပုံမှန်လေးလေးတင်မှာပါပါတယ်ခင်ဗျာအဲကြတော့ပုံမှန်လေးလေးတင်မှာဦးရင်းနဲ့ဆိုင်ရာဗိမာန်နဲ့အလုပ်ကမှအရေးယူလို့ရတယ်လို့ဦးရင်းနဲ့ဆိုင်ရာအလုပ်ပြင်လဲအလုပ်ချိန်လဲဆိုတာလေးအရေးယူလို့ရပါတယ်ဒါကြအားလုံးပြကြတာကျွန်တော်တို့အလုပ်ချိန်ကိုအရေးယူဖို့ကြတော့ဖြစ်ပါတယ်အလုပ်ကမှအလုပ်ထုတ်ရတယ်ကျွန်တော်ကမလဲဖြေချင်နေရတာပေါ့နော်အဲကြတော့အလုပ်ပြိတ်တယ်ဆိုတာကဦးရင်းနဲ့ညီဖြစ်ရတယ်ဒီကြောင်ကြားလေးမှာပြရတယ်သက်ဆိုင်ရာဌာနကိုလည်းသူကအကြောင်းပြရပါတယ်ခင်ဗျာဒီအလုပ်သမားတွေအနေနဲ့အဲ့ဒါကိုဟိုဥပဒေကြီးလမ်းကြီးချင်းမဲ့ဆိုရင်တော့အလုပ်သမားတွေကညီနေချင်ပြီးအဖွဲ့ကိုစာတင်ဖို့လိုပါတယ်ခင်ဗျာတောင်းဆိုပိုင်းမှာရှိပါတယ
်မြန်မာနိုင်ငံမှာအလုပ်သမားတွေအနေနဲ့လှုပ်အားကလစာနှဲပါတဲ့ပြဿနာအပြင်အချိန်ပိုခိုင်းစေမှု လုပ်ငန်းခွင်အတွင်းရရှိမဲ့အကျိုးခံစားခွင့်နှင့်ဆုံးရှုံးမှုလုပ်ငန်းခွင်အတွင်းအနိုင်ကျင့်ဖိနှိပ်မှုတွေရှိနေသေးတဲ့အတွက်လုံသမားတမကတွေထူထောင်ပြီးသူတို့ရဲ့အခွင့်အရေးတွေအတွက်တောင်းဆိုဖို့အတွက်လှုပ်လာခဲ့ကြတာပါ ဒီလိုလှုပ်လာတဲ့အခါတိုင်းမှာအလုပ်သမားတွေဘက်ကအလုပ်ဖြုတ်ခံရခြင်းတရားစွဲဆိုချိန်ချောက်ခံရခြင်းထောင်ကျခြင်းတွေကိုလည်းရင်ဆိုင်နေရတာတွေရှိနေကြတာပါမြန်မာနိုင်ငံမှာကွင်းလင်းမြင်သာလာတဲ့အချိန်အလုပ်သမားခွင့်ရေးတွေရဖို့အတွက်တောင်းဆိုကြတဲ့အခါမှာအခက်အခဲတွေရင်ဆိုင်နေရသေးပဲဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေသူတွေကပြောဆိုနေကြပါတယ်ရှင်